ဒေါနယ်ထရမ့်ဟာတောက်ချန်နေမှာဂျန်သစ္စာချင်းဆိုပြတာနဲ့အမေရိကန်ပြည်ထောင်စုရဲ့စစ်သေးနာပဋိချုပ်အနေနဲ့ပထမဆုံးနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ထုံနှန်းဆင်လာရမစ္စတာထရမ့်ကလွှတ်တော်ပြင်ပဆင်းမြင့်မော်ကနေဝါရှင်တန်ဒီစီမြို့တော်ရဲ့ပြည်သူရင်းပြင်တလျှောက်စုဝေးနေကြတဲ့ကြီးမားတဲ့ပရိတ်သတ်ကြီးကိုမိန့်ခွန်းပြောရမှာဖြစ်ပါတယ်။သမရသစ်ထရမ့်ရဲ့မိန့်ခွန်းဘလောက်ရှိနိုင်လဲဆိုတာမသိကြသေးပေမဲ့ကြိုးပြီးထွက်လာတဲ့သတင်းတွေအရမိနစ်20လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ထရမ့်ပြောခွင့်ရရှောင်းစပန်ဆာကတော့သမရသစ်ကသူ့မိန့်ခွန်းကိုတိဖြတ်ဖြစ်ဆက်တော်တွေလုပ်နေတယ်လို့ဒီမိန့်ခွန်းဟာထရမ့်ရဲ့တိုင်းပြည်အတွက်အမြင်နဲ့ပတ်သက်ပြီးတိတ်ကိုထူးခြားပြီးရိုးသားတဲ့မိန့်ခွန်းတစ်ရပ်ဖြစ်မယ်လို့ပြောပါတယ်။ဒီမိန့်ခွန်းမှာနိုင်ငံပြဿနာတွေအကြောင်းနည်းနည်းပဲပါမှာဖြစ်ပြီးအစိုးရတရရဲ့အခန်းကဏ္ဍနဲ့နိုင်ငံသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသူ့ရဲ့အမြင်နဲ့အတွေးခေါ်ပိုင်းကိုပဲအများဆုံးပြောဖို့ရှိတယ်လို့ဆိုပါတယ်။ဒီထက်မှာ American တစ်ရပ်ဖြစ်လာဖို့ဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးပါမှာဖြစ်တယ်လို့ American လဲလဲတန်းဆားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပြောဖို့ရှိတယ်လို့ဆိုပါတယ်။သူသမရဖြစ်နေဘယ်လိုပုံစံနဲ့အုပ်ချုပ်မယ်ဆိုတာခြေရာကောက်ကြမဲ့တင်းထောက်တွေအတွက်သူ့မိန့်ခွန်းမိတ်တူကိုကြိုးပြီးပေးဖို့ရှိမရှိတော့မသိရသေးပါဘူး။အရင်သမရတွေရဲ့ကျန်းသစ္စာချင်းစုပ်ဝဲမိန့်ခွန်းတွေဟာအချိန်ကြာမြင့်ချိန်မတူပါဘူး။ American သမိုင်းမှာအတော်ဆုံးပြောသွားသူက George Washington ဖြစ်ပြီးသူ့ရဲ့1963ခုဒုတိယကြိမ်ပြန်အရွေးခံခြင်းရဲ့မိန့်ခွန်းဟာစာလုံး133လုံးပဲရှိပါတယ်။အရှိဆုံးမိန့်ခွန်းကတော့1847မှာကျန်းသစ္စာချင်းဆိုတဲ့ William Henry Harrison ဖြစ်ပြီးစာလုံးပေါင်း 1495 လုံးပါပါတယ်။နှိမ့်မုံတိုင်းတိုက်နေတဲ့အေးလုံးနဲ့ရာသီမှာမိန့်ခွန်းပြောခဲ့တဲ့သမရဟာတက်လာချာမှာပဲအဆုတ်အေးမိပြီးကွယ်လွန်ခဲ့တာပါ။